Belarus နိုင်ငံမှာဩဂုတ်လ9ရက်ကကျင်းပတဲ့ရွေးကောက်ပွဲမဲရလက်ကိုအတိမတ်မပြုကြောင်း EU ဥရောပသမ္မတကဗိုလ်ဖူးနေမှာပြောပါတယ်။26နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတအလက်ဇန္ဒရာလူရှန်ကိုကိုအာဏာဆက်ပြီးမြဲစင်မဲ့ဒီရွေးကောက်ပွဲဟာမဲမတမာမှုတွေရှိနေတယ်လို့သုံးသပ်သူတွေကဝေဖန်နေပါတယ်။အကြမ်းဖက်မှုတွေဖိနှိပ်မှုနဲ့ရွေးကောက်ပွဲမဲမတမာမှုဖြစ်အောင်လှုံ့ဆော်မှုမှာတာဝန်ရှိတဲ့လူပုဂ္ဂိုလ်အတော်များများအတွက်ဒဏ်ခတ်အရေးယူမှုတွေမကြခင်ချမှတ်တော်မယ်လို့Belarus အရေးခင်ဆိုင်ရာ EU အရေးပေါ်အစည်းအဝေးပြီးမှဥရောပကောင်စီအကြီးအကဲ Charles Michel ကပြောပါတယ်။ Belarus နိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြသူတွေကိုပြင်းပြင်းထန်ထန်ချေမှုန်းခဲ့တဲ့အတွက်အနည်းဆုံး2ဦးသေဆုံးပြီးရာနဲ့ချေဒဏ်ရာရတဲ့အပြင်လူ 5,000 လောက်ဖမ်းခံခဲ့ရတဲ့နောက်ရပ်ပိုင်းတွင်းမှာပဲမြို့တော် Minsk မှာဆန္ဒပြသူတွေကိုနှိမ်နှင်းမှုသမ္မတကရဲတွေကိုအမိန့်ပေးခဲ့တာကြောင့်ဗိုလ်တပ်ဘူးနေမှာတော့မငြိမ်မသက်ပိုပြီးဖြစ်လာခဲ့တာပါ။စီအခုညီပေးမယ်လို့သမ္မတလူရှန်ကိုကိုကန့်လန့်ခဲ့တယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကဂျာမနီဝန်ကြီးချုပ်အန်ဂလာမာကာနဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့ကိုဘယ်လာရုစ်အရေးဂျောင်းဝင်မနှောက်ဖို့အတွက်တတိပေးခဲ့ပါတယ်။